Welcome to the Voice of America in Burmese.
တော်ရရှင်များမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါလေလားခင်ဗျာ2014အောက်တိုဘာလ4ရက်တောက်ကြနေညနေခင်း VOA American တန်ရဲ့အစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American မြို့တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16.25 MHz ကနေတိုက်ရိုက်တင်ဆက်နေပါပြီ
Welcome to the Voice of America in Burmese
ကျွန်တော်ကတော့ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံအတွင်းမှာရှိတဲ့အစ္စလာမ်စတိတ်ကြွတွေကိုလေကြောင်းတက်ခတ်မှုတွေပြုလုပ်ဖို့ဩစတြေးလျအစိုးရကအတည်ပြုလိုက်ပါပြီဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအာဖဂန်နစ္စတန်နိုင်ငံကိုချုပ်တင်ကြေညာခြင်းမရှိဘဲရောက်သွားခဲ့ပါတယ်ရာနဲ့ချီတဲ့ကွန်မြူနတီအုပ်ချုပ်မှုကိုထောက်ခံသူတွေကဆန္ဒပြသူတွေရဲ့တဲတွေကိုဝင်ရောက်ဖျက်ဆီးခဲ့တဲ့အတွက်နှစ်ဖက်လုံထွေးတပ်ပုတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်ဒီလိုနိုင်ငံကနဲ့ဒေသရင်းသတင်းတွေကိုတော့မှတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါအခုဇောင်းဝင်လိုက်ရေရှမ်းပြည်နယ်မှာအစိုးရတပ်တွေနဲ့ SSC မြောက်ပိုင်းတပ်တွေကြားတိုက်ပွဲဖြစ်ပွားတဲ့အခြေအနေမှာတော
့ဒါတားနေရတော့ဘာမှဖုန်းကြီးကြောင်းမှာပဲပြန်ခိုးနေကြတယ်တဲ့။အာတိုက်ပွဲကတအားပြင်းထန်တဲ့ခါကျတော့တိုက်ပွဲနဲ့နီးတဲ့
တရင်တွေပြီးပြီးချင်းမှာတရင်ပြဖို့ချက်ကိုတင်ဆက်သွားဖို့ရှိပါတယ်။တခါဘန်ကောက်မြို့မှာကျင်းပတဲ့ရှမ်းပါတီတွေရဲ့ထိပ်သီးဆွေးနွေးပွဲအခြေအနေနဲ့မြန်မာနိုင်ငံတွင်းမှာနိုင်ငံသားဗန်ဒီဖွင့်ခွင့်ရတဲ့အပေါ်မှာဘယ်လိုအမြင်တွေရှိကြသလဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဦးမှာပါအဲ့ဒီအစီအစဉ်နေမတိုင်ခင်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံအတွင်းမှာရှိနေတဲ့ Islamic State Islam စစ်သွေးကြွတွေကိုတိုက်ခတ်နေတဲ့ညွန်ပေါင်းအဖွဲ့မှပူးပေါင်းပါဝင်ပြီးလေကြောင်းတိုက်ခတ်မှုတွေပြုလုပ်ဖို့ Australia အစိုးရအဖွဲ့ကအတည်ပြုလိုက်ပါပြီ Islamic State Islam စစ်သွေးကြွတွေကိုလူသားအဖွဲ့လိုတင်စားခေါ်လိုက်ပြီးသူတို့ကိုအနိုင်ရရှိရေးဟာဩစတြေးလျနိုင်ငံရဲ့အကျိုးစီးပွားနဲ့လဲဆိုင်တယ်လို့ဝန်ကြီးချုပ်တိုနီအက်ဘော့ကတောက်ကြနေမှာပြောကြားလိုက်တာဖြစ်ပါတယ
် Today cabinet has authorized Australian airstrikes in Iraq at the
request အစိုးရရဲ့တောင်းဆိုမှုအရရောအီရန်အစိုးရကိုပံ့ပိုးကူညီတဲ့အနေနဲ့ရောဩစတြေးလျနိုင်ငံကလည်းလေကြောင်းတိုက်ခတ်မှုတွေပြုလုပ်သွားဖို့အစိုးရအဖွဲ့ကဒီကနေ့အတည်ပြုပေးလိုက်တဲ့အကြောင်းဒါအပြင်အီရတ်တပ်ဖွဲ့တွေကိုအကြံပေးကူညီမှုတွေလှုပ်ဆောင်မှုအတွေ့ဥပဒေကြောင်းအရတရားဝင်အတည်ပြုပြီးရင်ဩစတြေးလျအထူးတပ်ဖွဲ့ဝင်တွေအဲ့ဒီကိုဆေးလွတ်ဖို့အတွက်လည်းအစိုးရအဖွဲ့ကတရားဝင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။စီးရီးယားနဲ့အီရတ်နိုင်ငံတွေကိုတူရကီတပ်ဖွဲ့တွေဆေးလွတ်ရေးအတွက်တူရကီလွတ်တော်အမတ်ဒီကအတည်ပြုပြီးတရားအကြံမှာဩစတြေးလျကအခုလိုညွန်ပေါင်းအဖွဲ့မှပူးပေါင်းပါဝင်လာတာလည်းဖြစ်ပါတယ်။တူရကီလွတ်တော်ကအတည်ပြုပေးလိုက်တဲ့ဥပဒေအရIS Islam အစိုးရအဖွဲ့တွေကိုတိုက်ခတ်မဲ့နိုင်ငံခြားတပ်ဖွဲ့တွေတူရကီနိုင်ငံအတွင်းမှာအခြေစိုက်ခွင့်ပြုထားတာလည်းပါဝင်ပါတယ်။ကတ်လူမျိုးစုတွေရဲ့နေဇာမျိုးမှာ IS အဖွဲ့ဝင်တွေနဲ့ကတ်လူမျိုးစုတပ်ဖွဲ့တွေတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အတွက် IS အဖွဲ့ကိုတိုက်ခတ်ဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းတူရကီနိုင်ငံမှာလည်းဖိအားပေးမှုတွေများလာနေတာဖြစ်ပါတယ်။
အာဖဂန်ညွန်ပေါင်းအစိုးရတဲ့ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအာဖဂန်နစ္စတန်ကိုကြိုတင်ကြေညာခြင်းမရှိဘဲသွားရောက်ခဲ့ပါတယ်။မစ္စတာကင်မရွန်နဲ့အာဖဂန်သမ္မတအာရှက်ဂါနီတို့ဟာဆွေးနွေးညှိနှိုင်းကြဖို့အတွက်ကဘူးမြို့တော်ကသမ္မတနန်းတော်မှာတောက်ချာနေမနက်ကတွေ့ဆုံခဲ့တာပါ။ဒီနှစ်ခုံပိုင်းမှာဗြိတိန်တပ်တွေအလုံးအာဖဂန်နိုင်ငံတွင်းကပြန်လည်ခေါ်ယူသွားမှာဖြစ်ပေမဲ့အာဖဂန်တပ်တွေဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်တို့ဆက်လက်ပံ့ပိုးပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်မစ္စတာကင်မရွန်ကအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။နေတိုးမဟာမိတ်အဖွဲ့တွေရဲ့တစိတ်တစ်ပိုင်းဖြစ်တဲ့လက်ရှိအာဖဂန်နိုင်ငံတွင်းမှာဗြိတိန်တပ်သား 3,000 လောက်ရှိနေတာပါ။မစ္စတာဂါနီတနင်္လာနေ့ချမ်းသစ္စာကျင်းပပြီးရက်ပိုင်းကြာမှာပဲဗြိတိန်ခေါင်းဆောင်ရဲ့အာဖဂန်ခီးစဉ်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။မစ္စတာဂါနီနဲ့အပြန်ရွေးကောက်ခံခဲ့သူအဗ်ဒူလာကတော့လနဲ့ချီချမြင့်တဲ့ရွေးကောက်ပွဲလွန်ပြည်ပခါတွေအပြီးရရှိခဲ့တဲ့သဘောတူညီချက်အရအာဖဂန်ရဲ့အုပ်ချုပ်ရေးမှူးတစ်အဖြစ်ကျန်းသစ်စာချိန်ဆခဲ့တာပါအခုလိုမစ္စတာဂါနီနဲ့မစ္စတာအဗ်ဒူလာတို့ညွန်ပေါင်းအစိုးရဖွဲ့ရေးအတူလှုပ်ဆောင်ခဲ့တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ကကွန်ပျူစကပြောကြားခဲ့ပါတယ်ဒါပေမဲ့လည်းလှုပ်ဆောင်စရာတော့မပြီးသေးဘူးလို့လည်းသတိပေးပြောဆိုခဲ့တာပါအာဖဂန်သမ္မတမစ္စတာဂါနီကလည်းအာဖဂန်မှာတာဝန်ထမ်းဆောင်ရင်ချဆုံးခဲ့ရတဲ့နေတိုတပ်ဖွဲ့ဝင်တွေကိုဂုံပြူစကားပြောကြားခဲ့ပြီးအာဖဂန်နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေဟာအာဖဂန်တနိုင်ငံတည်းဖြစ်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်
။ဟောင်ကောင်ကျွန်းမှာဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေနဲ့ရက်တတပတ်နဲ့ချီကြာလာနေပြီဖြစ်တဲ့ဆန္ဒပြပွဲတွေအပေါ်စိတ်ပြည့်နေကြတဲ့ဒေသခံတွေအကြားတောက်ကြနေကလမ်းပေါ်မှာရုံးရင်းဆန်ခါဖြစ်သွားခဲ့တဲ့အတွက်ရဲတပ်ဖွဲ့ကကြားဝင်ဖြန့်ပြပေးခဲ့ရပါတယ်။ယာနဲ့ချီတဲ့ Community Party အုပ်ချုပ်မှုကိုထောက်ခံသူတွေကမောင်ကုတ်အရမှာဆန္ဒပြသူတွေရဲ့တဲတွေကိုရိုက်ဖြက်နှစ်ဖူးစီစာရံတွေကိုဆုတ်ဖြဲပစ်လုပ်ခဲ့တဲ့အတွက်န နှစ်ဖက်လုံထွေးတပ်ပုတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်လူစုခွဲနိုင်မှုအတွက်ရဲတပ်ဖွဲ့ဝင်တွေကလက်ချင်းချိတ်ပြီးနှစ်ဖက်အကြားမှာဂျားဝင်ရပ်ပေးခဲ့ပါတယ်ပထမဂျားဝင်ဖြန့်ပြနေတဲ့ရဲတပ်ဖွဲ့အင်အားနဲ့မလုံလောက်တဲ့အတွက်တပ်ဖွဲ့အင်အားကိုတုံ့ပြန်ချထားလိုက်ရပါတယ်အပြင်းထန်ထန်ရတယ်ဆိုတဲ့သတင်းတွေတော့ထွက်မလာသေးပါဘူးဒီတော့တွင်ဆန္ဒပြတောင်းဆိုထားတဲ့အတိုင်းရာထူးကနှုတ်ထွက်ပေးဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကညှင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲအခုပြုတ်လုံနေတဲ့ဒီမိုကရေစီအရေးလိုလားတဲ့ဆန္ဒပြပွဲတွေဟာကျဆုံးသွားမှာပဲဖြစ်တဲ့အကြောင်းတရုတ်ကွန်မြူနစ်ပါတီကလည်းသတိပေးပြောကြားလိုက်ပါတယ်ဟောင်ကောင်ကျွန်းမှာဒီမိုကရေစီပုံမဖြစ်ထွန်းရေးတောင်းဆိုမှုတွေအပေါ်တရုတ်အစိုးရအနေနဲ့လိုက်ရောပေးမှာမဟုတ်တဲ့အကြောင်းဆန္ဒပြပွဲတွေဟာလည်းဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်ကြောင်းတရုတ်အစိုးရကပြောဆိုထားတဲ့လေတံကိုတန်ရုံလိုက်ပြီးကွန်မြူနစ်ပါတီပိုင်းတရုတ်ပြည်သူ့နေစဉ်သတင်းစာမျက်နှာဖုံးမှာရေးသားဖော်ပြထားပါတယ်
အမေရိကန်ပြည်ထောင်စုအစိုးရနဲ့တက်ဆက်ပြည်နယ်အစိုးရတာဝန်ရှိသူတို့ကအီဘိုလာကူးစက်ခံရမှုကြောင့်ကုသနေရသူရဲ့မိသားစုဝင်၄ဦးတို့ကိုတီးတန့်ခွဲပြီးတော့ထားထားပါတယ်။တစ်ဖက်မှာလည်းလိုင်ဘေးရီးယားအာဏာပိုင်တွေကတော့ဒီအီဘိုလာကူးစက်ခံထားရသူကိုလေးစိတ်ခီးသွားပုံစံမှာလေညာဖြည့်ဆွတ်မှုနဲ့တရားစွဲမယ်လို့ပြောဆိုလိုက်ပါတယ်။အီဘိုလာကူးစက်ခံထားရသူလိုင်ဘေးရီးယားနိုင်ငံသားသောမတ်စ်ဒန်ကန်ကတော့ဒက်လက်ဆေးရုံမှာတီးတန့်ထားရှိထားပြီးယောဂါပြင်းထန်ပေမဲ့လို့အခြေအနေတည်ငြိမ်မှုရှိနေပါတယ်။ဒန်ကန်ဟာလိုင်ဘေးရီးယားလေဆိပ်ကဖြည့်သွင်းရတဲ့ပုံစံစာရွက်ထဲအီဘိုလာကူးစက်ခံထားရသူတွေနဲ့ဆက်နွယ်မှုရှိသလားဆိုတဲ့မေးခွန်းကိုလိန်ညာဖြေဆိုခဲ့တယ်လို့လိုင်ဘေးရီးယားအရာရှိတို့ကစွပ်စွဲထားပါတယ်။တချိန်တည်းမှာပဲအမေရိကန် NBC သတင်းဌာနကရုတ်တံရိုက်ကူးသူတို့ဟာလည်းလိုင်ဘေးရီးယားနိုင်ငံတွင်းမှာအီဘိုလာကူးစက်ခံထားရပါတယ်။အခုတော့သတင်းအဖွဲ့တစ်ခုလုံးအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီးဒီအီဘိုလာကူးစက်ခံထားရသူကိုတော့21ရက်ကြာတီးတန့်ခွဲပြီးတော့ထားရှိမှာဖြစ်ပါတယ်။ဂီနီလိုင်ဘေးရီးယားနဲ့ဆီယာလီယွန်းနိုင်ငံတို့မှာအီဘိုလာကူးစက်ခံရမှုကြောင့်လူပေါင်း 3,300 ကျော်တို့သေဆုံးခဲ့ပြီးလူပေါင်း 9,000 ကျော်တို့ကူးစက်ခံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းထုတ်ပြန်ထားပါတယ်ရှင
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19 kHz 16683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကအသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာပြီးခဲ့တဲ့လကထိုင်းနိုင်ငံတောင်ပိုင်းကကျွန်းတစ်ခုကိုအလဲလိုင်းအသက်ခံခဲ့ရတဲ့ဗြိတိန်ခီးသွားဇုံတွဲတွဲကိုတတ်ဖြတ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံသားနှစ်ဦးကဝန်ခံခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်အသက်23နှစ်အရွယ်ဟန်နာဝက်ဒရစ်ချ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့ရဲ့အလောင်းတွေကိုဘန်ကောက်မြို့တောင်ဘက်မိုင်250နီးပါးအကွာကော်ထောင်ကျွန်းမှာပြီးခဲ့တဲ့လကရှာဖွေတွေ့ရှိခဲ့တာပါမြန်မာနိုင်ငံကရွှေပြောင်းအလို့သမားနှစ်ဦးကသူတို့ကိုတပ်ဖြတ်ခဲ့တဲ့အကြောင်းဝန်ခံခဲ့တယ်လို့သူတို့ဟာဝက်ဒရစ်ချ်ကိုအတင်းအဓမ္မပြုကျင့်ခဲ့တယ်လို့လည်းထိုင်းရဲကဒီကနေ့ပြောဆိုလိုက်ပါတယ်သူတို့နှစ်ဦးဟာလူသတ်မှုအဓမ္မပြုကျင့်မှုပစ္စည်းခိုးယူမှုစတဲ့ဆွဲချက်တွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ထိုင်းရဲချုပ်ဗိုလ်ချုပ်ကြီးစုံမြုပ်ပုံပုံမောင်းကပြောပါတယ်ဒီပြောတာကတော့ဗြိတိန်နိုင်ငံသားတွေကိုတတ်တဲ့သူတွေဟာနိုင်ငံသားတွေဖြစ်တဲ့အကြောင်းအစောပိုင်းစုံစမ်းစစ်ဆေးမှုတွေပေါ်အခြေခံပြီးစမွီးခရိုင်တရားရုံးကဖန်ဝရန်ထုတ်ခဲ့တဲ့အကြောင်းမူကင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေအရာရောမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေအရာပါခိုင်လုံတဲ့အထောက်အထားတွေဖြစ်ကြောင်းပြောဆိုသွားတာဖြစ်ပါတယ်ထောက်လိုင်းရေးဗီဒီယိုခွေတွေနဲ့ DNA စစ်ဆေးချက်တွေကသူတို့ရဲ့ထွက်ဆိုချက်တွေကိုအထောက်အပံ့ဖြစ်စေတယ်လို့လည်းသူကပြောပါတယ်။ခီးသွန်းတို့ကဘာကြောင့်သူတို့တပ်ဖြတ်ခဲ့ရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လူအခွင့်ရေးလှုပ်ရှားသူတွေကတော့အခုလိုရာဇဝတ်မှုမျိုးတွေမှာထိုင်းနိုင်ငံဟာရွှေပြောင်းအလို့သမားတွေကိုမှားယွင်းစွာပြစ်တင်ဆွဆွဲတတ်တာကိုထောက်ပြကြပြီးအခုကိစ္စမှာဖမ်းဆီးခံထားသူ2ဦးအနေနဲ့မြတ်မြတ်တရတရားရင်ဆိုင်권ရနိုင်ပွဲမရှိဘူးလို့လည်းဝေဖန်ပြောဆိုနေကြပါတယ်။
ဂျပန်နဲ့ဟောင်ကောင်ကြားရင်းနှီးတဲ့ကုန်သွယ်ရေးဆက်နွယ်မှုတွေကိုဆက်ပြီးတော့ထိန်းထားနိုင်ဖို့အတွက်ဟောင်ကောင်ကျွန်းမှာတနိုင်ငံစနစ်နှစ်မျိုးဆက်ပြီးရှိနေဖို့မျှော်လင့်တဲ့အကြောင်းဂျပန်တို့ကထုတ်ဖော်ပြောဆိုပါတယ်။ဂျပန်နဲ့ဟောင်ကောင်တို့ဟာအတော်လေးနှီးဆက်တဲ့စီးပွားရေးဆက်ဆံမှုရှိနေပြီးဟောင်ကောင်ရဲ့အနာဂတ်ကဂျပန်တို့အတွက်ရေးကြီးတယ်လို့ဂျပန်အစိုးရအဖွဲ့ရဲ့အတွင်းဝင်ချုပ်ယိုရှိဟီရီရှူဂါကပြောဆိုလိုက်တာပါ။ဟောင်ကောင်ကျွန်းကိုဗြိတိရှ်တို့လက်ကနေတရုတ်တို့လွှဲပြောင်းရယူချိန်မှာအနောက်ပုံစံလွတ်လပ်မှုနဲ့ကိုဆက်ပြီးတော့ရှိနေစေဖို့ရည်ရွယ်ပြီးတနိုင်ငံစနစ်နှစ်မျိုးကိုထူထောင်ထားတာဖြစ်ပါတယ်။အခုဖြစ်နေတဲ့ပြည်ပခါတွေငြိမ်းအေးရေးဆွေးနွေးကြဖို့ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုကညာရင်းချင်းကန့်လန့်ခဲ့တဲ့အပေါ်မှာဆန္ဒပြသူတွေကကြိုးဆိုပေမဲ့အုပ်ချုပ်ရေးမှုကိုယာရုကနေနှုတ်ထွက်ပေးဖို့နဲ့အစိုးရရုံးချုပ်ကိုပိတ်ဆို့ထားတာတွေကိုဖယ်ပေးဖို့ဆန္ဒပြသူတွေကဆက်ပြီးတော့တောင်းဆိုနေကြပါတယ်။ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေသတင်းနှစ်ပတ်လောက်ကြာမြင့်လာတာနဲ့အမျှဒီကနေ့တောက်ကြာနေမှာလဲဟောင်ကောင်စတော့ရှယ်ယာဈေးနှုန်းကြီးနေပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်နက်စ်မြို့က ပုံကျဲတိုက်ခိုက်မှုတွေအတွင်းနိုင်ငံတကာကြက်ချင်နေအဖွဲ့ ICRC ကဆွစ်ဇာလန်နိုင်ငံသားဝန်ထမ်းတဦးသေဆုံးသွားခဲ့ပါတယ်။တဘုံတွေထိန်းချုပ်ထားတဲ့ Donetsk မြို့လယ်မှာ ICRC ဌာနေရုံးဖွင့်ထားတဲ့အဆောက်အဦတစ်ခုမနေ့ကြာသပတေးနေ့ကဘုံထိမှန်ခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်ကအဆောက်အဦထဲမှာရှိနေတဲ့ဆွစ်ဇာလန်ဝန်ထမ်းသေဆုံးသွားတဲ့အကြောင်းကို ICRC အဖွဲ့ကအတည်ပြုပြောဆိုပါတယ်။ Donetsk လေစစ်ကိုအစိုးရတပ်ဖွဲ့တွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့ရုရှားလိုလာတဲ့ခွဲထွက်ရေးတဘုံတွေကစူးစမ်းနေတာနဲ့အမျှလေစစ်အနီးတစ်ဝိုက်မှာမနေ့ကတိုက်ခိုက်မှုတွေပြင်းထန်ခဲ့ပါတယ်ယူကရိန်းအစိုးရနဲ့ခွဲထွက်ရေးသဘုံတွေကြားပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့ကအပြစ်ခတ်ရဆဲရေးလက်မှတ်ထိုးခဲ့ကြပေမဲ့တိုက်ခိုက်မှုတွေဂျိုကြားပြန်လည်ဖြစ်ပွားခဲ့သလိုဒွန်နက်စ်မြို့နဲ့အနီးတစ်ဝိုက်မှာတော့ဒီသတင်းပတ်ထဲတိုက်ပွဲတွေပုံမှုပြင်းထန်လာနေတာဖြစ်ပါတယ
်နိုင်ဂျီးရီးယားနိုင်ငံတွင်ကစစ်သွေးစာဘိုကိုဟာမာအဖွဲ့ရဲ့ခေါင်းဆောင်အဖြစ်ကိုကိုကိုကြီးညာထားသူတည်ဆုံသွားပြီးဆိုရာကိုနိုင်ဂျီးရီးယားစစ်တပ်ကအခိုင်အမာဆက်ပြီးတော့ပြောဆိုနေပါတယ်ဘိုကိုဟာမာအဖွဲ့ရဲ့ခေါင်းဆောင်အဘူဘာကာရှီကာကသူတက်ရှိထင်ရှားရှိနေသေးတဲ့အကြောင်းနဲ့သူ့အဖွဲ့ဟာသူတို့ထင်းချုံရနယ်မြေမှာအစ္စလာမစ်ခါလီဖာအဖြစ်နဲ့ဆက်ပြီးတော့အုပ်ချုပ်လှုပ်ရှားနေတယ်ဆိုတာကိုရည်ရွယ်ပြတာတဲ့ဗီဒီယိုအသစ်တဘုံတို့ကထုတ်လွှင့်ခဲ့ပြီးနောက်ပိုင်းမှာနိုင်ဂျီးရီးယားစစ်တပ်ရဲ့အခုမှတ်ချက်ထွက်လာတာဖြစ်ပါတယ်ဗီဒီယိုကိုဘယ်အချိန်ကရိုက်ကူးထားလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင
်ထရီတန်ရောင်းနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ bambies.voanews.com စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်အရင်ဦးဆုံးရှမ်းပြည်တိုက်ပွဲအခြေအနေကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းကျေးသီးမြို့နယ်မှာ SSC မြောက်ပိုင်းတပ်နဲ့အစိုးရတပ်တွေကြားအ ਨੇ ဆုံးတိုက်ပွဲ900ဖြစ်ပွားခဲ့ပါတယ်အရှိအလေပိုင်းတိုင်းစစ်ဌာနချုပ်ကဒီလတရနေ့မှာကျေးသီးမြို့နယ်တာဖာဆောင်တရားကရှမ်းတပ်ဖွဲ့ကိုချက်ချင်းဆုတ်ခွာဖို့အကြောင်းကြားပြီးတဲ့နောက်အခုလိုတိုက်ပွဲတွေစတင်ဖြစ်လာတာပါအကြောင်းစုံကို VOA သတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့အစိုးရတပ်နဲ့ SSA မြောက်ပိုင်းလိုလူသိများတဲ့ရှမ်းတပ်ဖွဲ့တို့အကြားမှာကြာသာပတေးနေ့ကကျေးသီးမြို့နယ်အတွင်းနေရာ9နေရာလောက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတပ်ဖဆောင်တရားအနီးမှာတရက်နဲ့တညလုံးလိုလိုတိုက်ခိုက်ပြီးတဲ့နောက်ရှမ်းတပ်ဖွဲ့ဘက်ကသူတို့စခန်းကိုဆုတ်ခွာဖို့ဆုံးဖြတ်လိုက်ပါတယ်ဒီလိုဆုံးဖြတ်ခဲ့တဲ့အကြောင်းကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အထွေထွေတွင်ရင်မှုဦးစက်ခွန်ဆိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မော်ရဲ့ကျွန်တော်ဘိုးကော်မတီစီဝေးရေးမော်ဘိုးကော်မတီစီဝေးဘိုးကော်မတီစီဝေးထိုင်ပြီးတော့ကျွန်တော်တို့ဆုတ်ဖို့ဆုံးကျွန်တော်တက်ကိုလည်းညွန်ကျွမ်းလိုက်ပြီဆုတ်လိုက်ပြီဒီမနေ့ပဲဒီနေ့မနေ့ကျွန်တော်မနေ့ပဲအစည်းအဝေးလုပ်တယ်လေဝေးလုပ်ပြီးတက်တူကကြားပြီးကျွန်တော်တို့ဆုတ်လိုက်ပါပြီနော်ဒီလိုချစ်ခရဆေးရေလက်မှတ်ထိုးပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုတွားနိုင်ဖို့ကျွန်တော်တို့အဓိကတာကိုညီမပါတယ်တက်နိုင်ဆုံးကျွန်တော်တို့မဖြစ်အောင်ကျွန်တော်တို့ကြိုးစားမယ
်ဒီတိုက်ပွဲအတွင်းမှာအစိုးရတပ်ဘက်ကတပ်ရင်းကိုရင်လူအင်အား1000ကျော်အပြင်လက်နက်ကြီးတပ်ဖွဲ့တွေပါဝင်ပြီးအပြင်းထန်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီကနေ့အထိရှမ်းတပ်ဖွဲ့ဘက်က2ဦးကြာဆုံးပြီးအစိုးရတပ်ဘက်က5ဦးကြာဆုံးကြောင်းဦးစက်ခွန်ဆိုင်ကပြောပါတယ်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကတာဝန်ရှိသူ2ဦးကတော့ SSA မြောက်ပိုင်းတပ်ဖွဲ့ကပေးပို့လာတဲ့သတင်းကိုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီကိုဆက်လက်တင်ပြထားတယ်လို့ပြောပါတယ်
တို့အဲ့ဒီဒါနဲ့ထည့်ပေးလိုက်ပြီအဲ့ဒါဆိုတော့ကျွန်တော်တို့ဒီနဲ့တရေပူတယ်ပုံပေါ်တော့ကျွန်တော်လည်းဟိုတပ်ပဲရော်ဒီပဲရောတောင်းကြားထားပါတယ်သက်ဆိုင်ရာဘူကော်မတီကိုတင်ပြထားပါတယ်သူစလုပ်ပါလိမ့်မယ်
လောလောဆယ်မှာတိုက်ပွဲဖြစ်ပွားတာကြောင့်ရွာ၄ရွာလောက်ကဒေသခံပြည်သူတွေဟာဖားဆောင်ရွာအနီးက1ဝရွာဖုန်ကြီးကျောင်းကိုထွက်ပြေးနေတယ်လို့ကျေးသီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်အွန်ဆိုင်မိုင်းကပြောပါတယ်
ရွာသားတွေကတော့မှာဖုန်ကြီးကျောင်းမှာပဲပြန်ခိုနေကြတယ်တဲ့အာတိုက်ပွဲကတအားပြင်းထန်တဲ့ခါကျတော့တိုက်ပွဲနဲ့နှီးတဲ့ဟာဝါကတု1ဝတုဟာဖားဆောင်ရွာတို့ပေါ့ဒီ၄ရွာ၅ရွာလောက်တော့ဟိုဟုတ်မှာကုန်းခုံနေရတော့အကြီးဆက်တော့ဘက်အတိအကျမတိရဘူးအဲတိုက်ပွဲဖြစ်တဲ့ခါကျတော့အဲ့ဒီနေရာလဲဟိုဘယ်နှစ်ယောက်လာမှောင်းလဲတော့မတိရသေးဖြစ်နေ
ရှမ်းတပ်ဖွဲ့ဘက်ကဆုတ်ခွာလိုက်ပြီဆိုပေမဲ့တပ်ဖဆောင်တရားအနီးမှာဒီကနေ့နေကင်းပိုင်းအထိပြစ်ခတ်တာတွေရှိနေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ် တပ်ဖဆောင်တရားက SSA မြောက်ပိုင်းတပ်ဖွဲ့ရဲ့စခန်းကိုပြီးခဲ့တဲ့လရီကလေးကအစိုးရစစ်တပ်ကဖယ်ရှားခိုင်းခဲ့တာဖြစ်ပါတယ်။ဒါကိုရှမ်းတပ်ဖွဲ့ကလက်မခံတာကြောင့်ဇွန်လ26ရက်နေ့ကနေလကုံပိုင်းအထိတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်တပ်တွေအကြားမှာစစ်ရေးတင်းမာမှုတွေရှိနေခဲ့ပါတယ်။ဩဂုတ်လအတွင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်တမရနဲ့တွဲဆုံဆွေးနွေးချိန်မှာဦးသိန်းစိန်ကတပ်ဖဆောင်တံတားကနေအစိုးရတပ်ရောရှမ်းတပ်ဖွဲ့ပါစုခွာကြဖို့ပြောဆိုခဲ့ပါတယ်။အဲ့ဒီနောက်နှစ်ဖက်တပ်တွေစုခွာဖို့အရှိအလယ်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့ SSPP SSA ညှိနှိုင်းရမှာတိကျတဲ့သဘောတူညီချက်မရခဲ့ပဲဒီလ2ရက်နေ့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါ။ကြတာပရင်းလေးကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးရှမ်းတပ်ဖွဲ့ဘက်ကသူတို့တပ်စခန်း2နေရာကိုမနက်6နာရီနဲ့တပ်စခန်း3နေရာကိုမနက်8နာရီလောက်မှာတပြိုင်တည်းအစိုးရတပ်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့သတင်းထုတ်ပြန်ပြီးအစိုးရဘက်ကတော့တပ်အပြောင်းရွှေ့လုပ်တဲ့စစ်ရင်တန်းတပ်ဖွဲ့ဆောင်တံတားကိုဖျက်ဆီးရမှာရှမ်းတပ်ဘက်ကခြုံခိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်ဒီရပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာအစိုးရတက်တဲ့ဒီမိုကရေစီအကျိုးပြုကရင်တက်မှာတော့တိုက်ပွဲတွေဖြစ်ပွားခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းအစိုးရစစ်တက်တဲ့ကချင်လွတ်လပ်ရေးတက်မှာတော့ KIA တအန်းခေါ်ပလောင်မျိုးသားလွတ်မြောက်ရေးတက်မှာတော့ TNLA အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့လကအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတနိုင်ငံလုံးအပြစ်ခတ်ရစေးရေးအတွက်ဆွေးနွေးရမှာတိုးတက်မှုမရှိဖြစ်ခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်ငင်းချင်းရေးလုပ်ငန်းစဉ်ကိုထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ
်။ VOA သတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာပါ။တဆယ်တည်းမှာပဲနောက်ထပ်ရှမ်းသတင်းတစ်ပုဒ်ကိုလည်းနားဆင်ရပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ရှမ်းထိပ်သီးဆွေးနွေးပွဲမှာအထင်ကရပါတီကြီးနှစ်ခုကြားသဘောထားကွဲလွဲမှုတွေအပြန်အလှန်ညှင်းခုံဆွဆွဲမှုတွေရှိခဲ့ပါတယ်။ဒါပေမဲ့ကောင်းမွန်တဲ့ရလတ်ပေါ်ထွက်နိုင်လိမ့်မယ်လို့တော့ပါဝင်ဆွေးနွေးသူတွေဘက်ကမျှော်လင့်နေကြပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့လာပါတယ်
။ဒီကနေ့ကျင်းပတဲ့စီဝေးမှာကြားဖြူပါတီခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီနဲ့ကြားကောင်းပါတီလို့ခေါ်တဲ့ရှမ်းမျိုးရာဒီမိုကရေစီဖွဲ့ချုပ်သူအကြားအခြေတင်ပြောဆိုမှုတွေရှိနေတယ်လို့ရှမ်းတန်တော်စစ်အဓိတာကိုဆိုင်မင်းကအခုလိုပြောပါတယ်။
ကျားစုကမူဝါဒပိုင်းဆိုင်ရာပြောင်းညံ့နေအစိုးရဓာတ်မဟုတ်ဒီခံယူဆိုကနေတည်ယုံချင်းခံရတယ်။မဆက်တူချင်းပေါ့။ခေတ္တနေစိတ်မင်းနေကြတဲ့လိုပဲပြောတယ်။အချင်းမားနေတဲ့ဟာဆိုတော့ဥမာကျားစုပါတီကနေကြားကောင်းထောင်ကြတုန်းကကြားကောင်းပါတီကိုစအလုံးလုံးဖို့ပါတီထောင်လာတယ်။ဒါပေမဲ့ဒီလက်တွေ့အချင်းမမှန်ထားတဲ့အတိုင်းမဖြစ်ပဲနဲ့ချင်းပြောရင်တဦးကိုတဦးအဖြစ်ပုံချထားတဲ့ဟာဒီလိုကအားလုံးတော့ပေါ့အောင်ပြန်လုပ်နေတယ်နဲ့ဒီချာတော့ဘက်ကလည်းပြန်ရှိပါတယ်ဟိုဘက်ကဆွတ်ဆဲတဲ့ဘက်ကလည်းပြောတယ်ပေါ့နော်တော်တော်လေးတော့ကောင်းတဲ့လားလားလို့ပြောတာပဲ
ကြားပြူပါတီကရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဟာ2020ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခဲ့တဲ့ပါတီဖြစ်ပြီးကိုယ်စားလှယ်58ဦးအနိုင်ရရှိခဲ့ပါတယ်ကြားကောင်းပါတီလို့ခေါ်တဲ့ရှမ်းမျိုးရာဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတော့2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခြင်းမရှိခဲ့ပေမဲ့1990ရွေးကောက်ပွဲမှာကိုယ်စားလှယ်23ဦးအနိုင်ရရှိထားပါတယ်လာမယ့်2015ရွေးကောက်ပွဲမှာရှမ်းနိုင်ငံရေးပါတီချင်းချင်းပူးပေါင်းပြီးဝင်ရောက်ရှင်ပြိုင်ဖို့ရှမ်းပြည်သူတွေကနေတွန်းအားပေးမှုတွေလည်းရှိနေပါတယ်။ဒါပေမဲ့ရှမ်းနိုင်ငံရေးပါတီတွေပေါင်းစည်းရေးနဲ့ပတ်သက်ပြီးတော့အဖွဲ့အစည်းချင်းချင်းကြားမှာမတူညီတဲ့အမြင်သဘောထားနိုင်ငံရေးလမ်းစဉ်ကွဲလဲချက်တွေကလည်းရှိနေပါသေးတယ်။ဒါပေမဲ့လည်းမတူကွဲပြားတဲ့အခြေအနေကနေတူညီတဲ့ပုံရည်မှန်းချက်ကိုလက်သွဲလှုပ်ဆောင်ဖို့လိုတယ်လို့လည်းရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီတွဲဖက်သွင်းမှုလည်းဖြစ်ရှမ်းပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုင်းမောင်တင်ကပြောပါတယ်
ကိုညီတဲ့ခါလေးတွေကိုဖြည်းဖြည်းချင်းညှိနှိုင်းသွားပြီးမှ PDP ကားတွေမျက်နှာကိုထောက်ရှုပြီးတော့မှရှမ်းလူတို့ရဲ့စံနာကိုထောက်ရှုပြီးတော့မှမတူညီတဲ့ခါတွေကိုဈေးမှာခဏထားပြီးမှကိုညီတဲ့ခါတွေကိုကျွန်တော်ဘယ်လိုလက်ပြောပြီးသွားမလဲကျွန်တော်ပြောတာနှစ်ပါတီကိစ္စတွေမကဘူးဒီလက်မှတ်တွေဖော်ပြရလဲဒီတိုင်းပါပဲကျွန်တော်ရှမ်းပြည်သူတွေရဲ့လိုအပ်ချက်ကိုညာစုရဲ့လိုအပ်ချက်ကိုဖြည့်ပေးချင်တယ်ဆိုတာကျွန်တော်နေကလက်မှတ်တွေနှစ်ပါတီနှစ်ဖွဲ့ရဲ့အခုရှင်းနေတာကိုကျွန်တော်အားပေးတယ်
အခုလိုရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီရဲ့တွေ့ဆုံဆွေးနွေးပွဲရဲ့ရလဒ်တွေကိုမေးမြန်းခဲ့ရမှာတော့အစည်းအဝေးကာလအတွင်းသတင်းထုတ်ပြန်ဖို့အစီအစဉ်မရှိဘူးလို့ကိုယ်စားလှယ်သူကပြောဆိုခဲ့ပါတယ်။အခုလိုရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကန်ဖွဲ့စည်းသူတွေနဲ့စုဖွဲ့ထားတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီကနေရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်ထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်ရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကန်ဖွဲ့စည်းတွေကကြိုဆိုတယ်လို့ပြောဆိုနေကြပါတယ်။
ရှမ်းလက်နက်ကန်ဖွဲ့စည်းတစ်ခုဖြစ်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်SSPP SSA လို့ခေါ်တဲ့ရှမ်းပြည်တိုးတက်ရေးပါတီအနေနဲ့ကတော့ဒီတွေ့ဆုံပွဲကနေရှမ်းပြည်ညီညွတ်ရေးအတွက်အကောင်းဆုံးဖြေရှားနိုင်ဖို့မျှော်လင့်တယ်လို့အဖွဲ့ရဲ့ပြောခွင့်ရပုံမူကြီးဖိန်ဖားကပြောပါတယ်အဲ့ဒါတော့ကောင်းတယ်လက္ခဏာလို့ပြောမှာသူကန်တာနဲ့သူတာဝန်အရာထောက်ခံနေတဲ့ခါမှာကိုအမျိုးသားတွေ 对送的时候刚才提的下架的我介绍把这个建房难得被这个路上压门输给他他不够前前贵重地的时候提的被这个下岸呢是这个当时这样都是路嘛。
来西表来内的南岸也是那样相比那的库龙古杂表比南岸也表达那里过偏心那样你有一地上不路啊得路嘞当晚相比咱们的表会呀不母三三名啊嘞表白嘞地相比也破是特地孙女外国像牛拉蒂莫格西佛教奥塔昆东乌对母三牛伦像丹丹米亚蒂莫格特巴蒂奥塔三爱邦都奥塔三上西都来三要开家的路当晚相比咱们的白家罗独立亚不久之约是苗班相比咱们的白家那一个级不久之前新教比如是他白家乌伦忙都来三要开家的路第二把的看呀
Hong Kong ma democracy tang so re chang da re ye lou sha mu ko Myanmar nai ngan a su ya bai media re ma long wa mhang cha tha ba de ta ha tayauk nai ngan ye nyun yin ma wo so yin lo la da ma ma hout chang da re ye democracy tang so mu pyan nan la ma wo bae chaw lo la a mya pi tu won saung mu media a phit pyan le bo chu sa ni ba de so re Myanmar a su ya bai media re ga da law a ye ji de nai ngan da ga tadin ji de bauk ko mhang cha tha chin ha လုတ်တင်တဲ့ကိစ္စလားမလုတ်တင်တဲ့ကိစ္စလားဆိုတာသောရရှင်များနဲ့အခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးရအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ်။ email address ကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါရစေ
။မနက်ဖြန်စနေညတရက်လီလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပါမယ်။နိုင်ငံခြားဘဏ်၉ဘဏ်ကိုပြည်တွင်းမှာဖွင့်ဝင်ပြုလိုက်တဲ့ပြုတ်လိုက်ပေမဲ့လုပ်ငန်းရှင်တွေအနေနဲ့အဲ့ဒီဘန်တွေကနေချေးငွေတိုက်ရိုက်မရနိုင်ပဲပြည်ရင်းဘန်တွေရဲ့အကူအညီနဲ့သာချိတ်ဆက်ရယူရမယ့်သဘောဖြစ်တဲ့အတွက်ဒီပေါ်မှာဝေဖန်မှုတွေရှိနေပါတယ်။တစ်ဖက်မှာလည်းအခုလိုနိုင်ငံခြားဘန်တွေလာရောက်ဖွင့်ဝင်ပြုတာကိုပြည်ရင်းဘန်လုပ်ငန်းရှင်တွေကကြိုးစိုးနေကြပါတယ်။အပြည့်စုံကတော့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။အ
ော်တိုဘန်လာတရက်နေ့တုန်းကပြည်ရင်းမှာပုဘလစ်ကဘန်တွေကိုတရားဝင်လာရောက်ဖွင့်ဝင်ပေးပြီးတဲ့နောက်စီဝိုင်းလုပ်ငန်းရှင်တွေကြဘန်ချင်းငွေပေးမဲ့အပိုင်းနဲ့ပတ်သက်ပြီးတော့လှုပ်လှုပ်ရှားရှားဖြစ်လာတာပါဒါပေမဲ့ဖွင့်ခွင့်ရတဲ့နိုင်ငံခြားဘန်တွေကနေတိုက်ရိုက်ချင်းငွေရဖို့ထက်ပြည်တွင်းဘန်တွေစီကနေသာချင်းငွေရမယ့်သဘောဖြစ်ပြီးတော့ဘိုးဘန်ကချပေးတဲ့အတုံးတုံးနေနဲ့ရယူရမယ်ဆိုတဲ့မူဝါဒပေါ်မှာဝေဖန်မှုတွေလည်းရှိနေတာပါနိုင်ငံခြားဘန်တွေစီကနေချင်းငွေရယူမယ်ဆိုရင်အတုံးတုံးသေးသေးသာရနိုင်မယ့်အခွင့်အရေးတွေရှိပေမဲ့ပြည်တွင်းဘန်တွေကတဆင့်ချေးယူရင်တော့မြန်မာတဲ့အတိုးတွေနဲ့ပဲဆက်ပြီးတော့ရင်ဆိုင်ရမယ့်သဘောဖြစ်တယ်လို့မြန်မာနိုင်ငံကလုပ်ငန်းရှင်များအသင်းရဲ့ဒုက္ခတာလည်းဖြစ်အသေးစားနဲ့အလစားစီပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်တဲ့ဦးနေဦးကပြောပါတယ
်အတိုးနှုန်းကိစ္စကိုပြောနေတာပေါ့နော်အဲဒါမှပြီးမဲ့ဟာကကျွန်တော်2.5နဲ့4ကြားပေါက်မှသူကကျွန်တော်တို့ရှိပြီးချင်းအတိုးနှုန်းကအဲ့ဒါမျိုးကိုပြည်တွင်းမှာလုပ်ပေးတယ်ကျွန်တော်တို့အဲ့ဒါလုပ်ပေးကျွန်တော်ကမှကျွန်တော်တို့ကနင်းနာတယ်ပြောရအကြောင်းမရှိဘူးကျွန်တော်ပြည်တွင်းမှာအားပေးလိုက်မှာပေါ့သို့တော့အဲ့လိုမဟုတ်ပဲနဲ့အခုကဟိုကလူကြီးက2.5နဲ့4ကြားလောက်မှပြီးနေတယ်ဒီအားလုံးကိုမပြီးရဘူးတိုက်ပန်နဲ့ဆက်ပြီးတော့သူတို့ကျွန်တော်တို့ကအရင်ဆုံးရှိချက်ခွဲနဲ့လုပ်အောင်ယူပြီးတော့အများဆုံးသတို့ရရင်တော့ကျွန်တော်ချိနေရ
တာဒါအပြင်ဘန်ချင်းခွေရယူတဲ့နေရာမှာပြည်တွင်းကဘန်တွေကနှစ်တိုးတက်မှတ်တဲ့နေရာမှာတစ်နှစ်ကို1300ခန့်လုံးဆိုပေမဲ့3လတခါအတိုးပေးရတဲ့အချက်ကလည်းနိုင်ငံတကာဝန်ဆောင်မှုနဲ့ကွာဟတဲ့အချက်ဖြစ်တယ်လို့ဦးနေဦးကဆက်ပြောပါတယ
်ဒီဘက်ကဘန်တွေကြောက်တယ်တစ်နှစ်တခါကြာစနောက်ပြီးအတိုးကသူကဘယ်လိုစရလဲဆိုတော့အတိုးပေးုံမင်းကြီးကတစ်နှစ်ကို13လို့ပြောနေတယ်3လတခါကျွန်တော်ကပြန်ပြန်ပြီးတော့သူဆက်နေရတယ်3လမှာတကယ်လို့ကျွန်တော်ကမဆက်နိုင်ဘူးဆိုရင်4လရောက်ရင်သူကတူရင်းပေါင်းနဲ့ဒီရက်စွန်းလာကိုပြန်ယူတယ်ဟုတ်ဒါရီကအများကြီးပဲဒါရီက international တက်ပြည့်စုံတာတွေကအဲ့တော့နိုင်ငံရေးကနေဒါမျိုးမလုပ်ဘူးတနည်းဆိုတနည်းပဲတနည်းစားပါကြီးပါအခုကကျွန်တော်3ခါတခါပြန်ဆက်နေရမဆက်အခု3ခါအတုံးမပြေးနိုင်လို့ရှိရင်ဆဲကျော်ကနေ 都那嘞，这些地方，这些啥都啊，然后像有，然后都些方面就像有那么些，哦，那也了，没那了，我呀，哦，主要吧，你那个伢们给都为这，毕竟要是楼里面，像那个楼啊，拿来拿来做点交通。
အစောပိုင်းကာလတွေကတော့နိုင်ငံသားဘန်တွေပြည်တွင်းမှာလာဖွင့်မယ်လို့ပြောချင်တုန်းကပြည်တွင်းကဘန်တွေရဲ့ရှင်းတဲ့ရည်တည်ရေးနဲ့ပတ်သက်ပြီးတော့အခက်အခဲတွေရှိမယ်ဆိုပြီးတော့ပြည်တွင်းဘန်လုပ်ငန်းရှင်တာဝန်ကပြောဆိုထားတာပါဒါ့အပြင်ပြည်တွင်းဘန်တွေမထိခိုက်အောင်လဲဘိုးဘန်ကမူဝါဒတွေတသက်မမတ်ချပေးဖို့လဲဘန်လုပ်ငန်းရှင်တာဝန်ကတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့အမှန်တကယ်ဖွင့်ခွင့်ပေးလာတဲ့အချိန်မှာပြည်တွင်းကဘန်တွေရှင်းတဲ့ရည်တည်ရေးအတွက်အခွင့်အရေးပေးထားတာတွေပါရှိတာကြောင့်ကြိုးဆိုတယ်လို့မြန်မာနိုင်ငံမှာဘန်ခွဲအများဆုံးဖွင့်လှစ်ထားတဲ့ဘန်တွေကတစ်ခုဖြစ်တဲ့တမောက်ဝိုင်မှာ CB Bank ရဲ့ Managing Director ဦးဖေမြင့်ကပြောပါတယ်
အဲအဲ့ဟာကတော့သူတို့ကလောလောဆယ်နိုင်ငံတော်ကဒီပြည်တွင်းပန်တွေကိုကာကွယ်ပေးတဲ့သဘောလဲပါတာပေါ့နော်တစ်ဖက်ကလည်း investor တွေကိုဟိုကျွန်တော်ဆက်ဆောင်တာလဲပါတာပေါ့တစ်ဖက်လုံးသိချင်းချလို့မရဘူးလေပြည်တွင်းကသိကာကွယ်လို့လည်းမရဘူးတစ်ဖက်ကလည်းသိချင်းချလို့မရဘူးအဲ့တော့အလယ်လတ်လုပ်ပေးထားတာကောင်းပါတယ်အဲ့ဟာတော့
ဒီမှာနိုင်ငံမှာ public ဘန်ပေါင်း22ဘန်ဖွင့်လှစ်ထားပြီးတော့အငွေပေါ်မှာတစ်နှစ်ကိုအနည်းဆုံးအတွန်းတုံ800ခန့်နှုန်းနဲ့ချင်းငွေပေါ်အများဆုံးအတွန်းတုံတစ်နှစ်ကို1300ခန့်နှုန်းအထိဘိုးဘန်ကသတ်မှတ်ပေးထားတာပါလက်ရှိအချိန်မှာတော့ပြည်တွင်းမှာဖွင့်ခွင့်ရတဲ့နိုင်ငံသားဘဏ်ကုန်ကတော့ Australia New Zealand Banking Group Limited, Bangkok Bank, ဂျပန်နိုင်ငံက Tokyo Mitsubishi Bank, တရုတ်နိုင်ငံက United Overseas UOB Bank စတဲ့ဘဏ်တွေကိုဖွင့်ခွင့်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ကုအောင်ရင်းမမွန်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ bambies@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်လဲစာရေးသားနိုင်ပါတယ်။လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တဆင့်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ရန်ကုန်မြို့ဖြစ်ပါတယ်ဒီကနေ့ည9နာရီမကြာခင် VOA အစီအစဉ်နဲ့တင်ဆက်တဲ့အခါအမျိုးသမီးကန္တသိပ္ပံနည်းပညာနဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကိုရူနေညနေခင်းအစီအစဉ်လေးမပြီးဆုံးခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပါမယ
်။အီရန်နိုင်ငံအတွက်မှာရှိနေတဲ့ Islamic State Islam စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းအဖွဲ့မှပူးပေါင်းပါဝင်ပြီးလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ဖို့ Australia အစိုးရအဖွဲ့ကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ Islamic State Islam စစ်သွေးကြွတွေကိုလူသက်အဖွဲ့လို့တင်စားခေါ်လိုက်ပြီးသူတို့ကိုအနိုင်ရရှိရေးဟာ Australia နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းဆိုင်တယ်လို့ဝန်ကြီးချုပ် Tony Abbott ကတောက်ကြနေမှာပြောကြားလိုက်တာဖြစ်ပါတယ်။အာဖဂန်ညမောင်းဆိုရတဲ့ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအာဖဂန်နစ္စတန်နိုင်ငံကိုကြိုတင်ကြီးညာထားခြင်းမရှိဘဲတွားရောက်ခဲ့ပါတယ်။ဆွေးနွေးညီနိုင်ကြဖို့မစ္စတာကင်မရွန်နဲ့အာဖဂန်သမ္မတအရှရဖ်ဂန်နီတို့ကာဘူးမြို့တော်ကသမ္မတနန်းတော်မှာတောက်ကြနေမနေ့ကတွေ့ဆုံခဲ့ကြပါတယ်။ဒီနေ့ကုန်ပိုင်းမှာဗြိတိန်တပ်တွေအားလုံးကိုအာဖဂန်နိုင်ငံအတွင်းကပြန်လည်ခေါ်ယူသွားမှာဖြစ်ပေမဲ့အာဖဂန်တပ်တွေဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်နိုင်ငံကဆက်လက်ပံ့ပိုးပေးသွားမှာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအစည်းအဝေးအပြည်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။နေတော့မှာမဲ့အဖွဲ့တွေရဲ့ဒေသတစ်ပိုင်းအဖြစ်နဲ့လက်ရှိအာဖဂန်နစ္စတန်နိုင်ငံအတွင်းမှာပြည်ထောင်တပ်သား 3,000 လောက်ရှိနေတာဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာရှိတဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်တပ်ပတ်နဲ့ကြီးပြီးကြာလာနေပြီဖြစ်တဲ့ဆန္ဒပြပွဲတွေပေါ်စိတ်ပြက်နေကြတဲ့ဒေသခံတွေကြားတောက်ကြနေကလမ်းနေပေါ်မှာရုံးရင်းဆန်ခါဖြစ်သွားခဲ့တဲ့အတွက်ရဲတပ်ဖွဲ့ကကြောင်းဝင်ဖြန့်ပြစ်ပေးခဲ့ရပါတယ်။ရာနဲ့ချီတဲ့ကွန်မြူနတီပါတီအုပ်ချုပ်မှုကိုထောက်ခံသူတွေကဆန္ဒပြသူတွေရဲ့တဲတွေကိုရိုက်ဖြတ်နဖူးစီစာရန်တွေကိုဆုတ်ဖြဲပြုလုပ်ခဲ့ကြတဲ့အတွက်နှစ်ဖက်လုံထွေးတပ်ပုတ်မှုတွေဖြစ်ပွားခဲ့ပါတယ်ဒီတော်တွင်ဆန္ဒပြသူတွေတောင်းဆိုထားတဲ့အတိုင်းယာရုကနှုတ်ထွက်ပေးဖို့ဟောင်ကောင်အုပ်ချုပ်ရေးမှုကညှင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲအခုပြုလုပ်နေတဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေဟာကြာဆုံးသွားမှာပဲဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီကလည်းသတိပေးပြောကြားလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းညွှန်းကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကမတ်ခွန်ညိုဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Glenn Von Gallio ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိလိုင်းနိုမီတာ 16.25 ဒုကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.